ချင်းပြည်နယ်ကပြည်ပခန့်တွေနဲ့ပတ်သက်ပြီးတော့ဗြိတိန်အစိုးရကအလွန်ပဲစိုးရိမ်ပူပန်တယ်လို့ပြောကြားတာကိုတွေ့ရပါတယ်။အဲ့ဒီအကြောင်းကိုမမေရီလာဘယ်လိုများသိထားပါလဲရှင
်။ဟုတ်ကဲ့သူတို့တွေကဒီဖြစ်အစိုးရရဲ့ဒီပြည်ခတ်ရဲစဲရေးဟိုသဘောတူညီချက်ကိုချိုးဖောက်မှုနဲ့ပတ်သက်ပြီးတော့ဒီပါလီမန်မှာရှိတဲ့အမတ်တယောက်ကနေပြီးတော့ဒီဗမာပြည်မှာဖြစ်နေတဲ့အရှမ်းပြည်မြောက်ပိုင်းတက်မတော်နဲ့ဗမာစစ်အစိုးရကပြည်ခတ်ရဲစဲရေးငြိမ်းချမ်းရေးယူထားတာကိုချိုးဖောက်ပြီးတော့အခုထိုးစစ်တွေထင်စစ်နေကိစ္စနဲ့ပတ်သက်ပြီးတော့ပြည်သူတွေဒုက္ခရောက်နေရကြတာ၊တရင်သားတွေပြီးတော့နှိမ့်ဆက်ညှဉ်းဆဲခံနေရတာတွေ၊နောက်ပြီးတော့မတိန်ကျင့်ခံရတာတွေ၊နောက်ဟိုမတရားပေါ်တာဆွဲခံရတဲ့ဓာရီနဲ့ပတ်သက်ပြီးတော့သူတို့သိပြီးတော့စိုးရိမ်ပြီးတော့သူတို့အစိုးရကိုဒါနဲ့ပတ်သက်ပြီးပြောတာပါ။အခုဒီဗြိတိန်အစိုးရကလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့စိုးရိမ်တယ်လို့သူတို့ပြောပါတယ်။နောက်ပြစ်ခတ်ရစဲထားတဲ့ဟာကိုချိုးဖောက်တာဟာလည်းတကယ်တကယ်တော့ဘောနော်နိုင်ငံတကာဥပဒေတစ်ခုကိုချိုးဖောက်တာဖြစ်တယ်လို့လည်းပြောပါတယ်ရှင်
။ဒီပရတင်းဆိုးရအနေနဲ့လေအခုရှမ်းပြည်နယ်အတွင်းမှာဖြစ်နေတဲ့ဒီအခြေအနေတွေကိုတို့အနေနဲ့ဘယ်လိုသိရှိပြီးတော့ဘယ်လိုများပြောဆိုနိုင်တာပါလဲ
။တို့တွေကဗမာပြည်မှာလူခွင့်ရချိုးဖောက်မှုတွေပြည်သူတွေခံစားနေရတာကိုတို့အများအားဆောင်ကြည့်လေ့လာမှုတွေရှိနေပါတယ်ရှင်။ဆိုတော့ဗမာပြည်မှာဖြစ်နေတဲ့အခုအပြစ်ခတ်ရစဲချိုးဖောက်ပြီးတော့တိုင်းနာဒေသတွေမှာတိုက်ခိုက်ထိုးနှက်မှုတွေရှိနေတာယူသူတို့မှအများအားစောင့်ကြည့်နေတာရှိပြောဒီအဲ့ဒီအခြေအနေတွေကိုပါလီမန်အမတ်တွေကလည်းသိရှိပြီးတော့အစိုးရကိုသူတို့အနေနဲ့ဘယ်လိုများဗမာပြည်အတွက်ကိုပါဝင်အလှူရှားပေးနေလဲဆိုတာကိုမေးခွန်းနေမိတာဖြစ်ပါတယ
်တခြားတိုင်းရင်းသားဒေသတွေမှာလည်းဒီတိုက်ပွဲတွေဖြစ်နေခဲ့တာပဲဆိုတော့ဘာဖြစ်လို့ဒီရှမ်းပြည်အခြေအနေတခုတည်းကိုပဲဗြိတိန်အစိုးရကပြောရတာပါလဲ
ဟုတ်ကဲ့အခုလက်ရှိမှာဒီမတ်လ13ရက်နေ့မှာစပြီးတော့ဖြစ်ပွားတဲ့ဒီရှမ်းပြည်မြောက်ပိုင်းတပ်မတော်နဲ့ဒီမြန်မာစစ်အစိုးရတို့ဖြစ်ပွားတဲ့တိုက်ပွဲအကြောင်းကိုသူတို့ကဟိုဖော်ပြပြီးတော့မှဒီရှမ်းပြည်အကြောင်းကိုပြောတာပါအရင်ကလည်းကရင်ပြည်နယ်မှာဖြစ်နေတဲ့စစ်အစိုးရနဲ့ဖြစ်နေတဲ့ဒီထိုးစစ်ဆင်မှုတွေနောက်ပြီးတော့ British ဒီနိုင်ငံသားရေးဝန်ကြီးကလည်းအဲ့ဒီအပြင်ကိုဝါတို့မုံတို့မှရှိရဲဒေသတွေမှရှိရဲဒီအပြစ်ခတ်ရစဲချိုးဖောက်မှုတွေအတွက်လည်းသူတို့အများကြီးစိုးရိမ်တယ်လို့လည်းဖော်ပြပါတယ်ရှင
်။ဟိုဗြိတိန်အစိုးရအနေနဲ့ကဒီတိုင်းရင်းသားအရေးတွေနဲ့ပတ်သက်ပြီးတော့သူတို့ဘာတွေထူးထူးခြားခြားလုပ်ပေးနိုင်မယ်လို့မျှော်လင့်ရပါလဲ။
ကိုဟိုတိုင်းတိုင်းဖြစ်နေရအရင်ကတည်းကကိုကလည်းသူတို့တွေကစိုးရိမ်ပူပန်မှုတွေရှိသလိုအခုကိုဒုက္ခရောက်ပြီးတော့အခုသူတို့ရဲ့ထိုးစစ်တွေကြောင့်မလို့ဟိုပြည်နယ်သူတို့ရဲ့ဒေသတွေကနေထွက်ပြေးပုန်းရှောင်နေရတဲ့တိုင်းဒေသပြည်သူတွေအတွက်အကူအညီဆောင်ရှောက်မှုတွေပေးဖို့ကိုလည်းသူတို့တွေကအငြင်းအကြုံစားနေပါတယ်အခုဒီအကူအညီဆောင်ရှောက်မှုတွေပေးဖို့အတွက်ကိုလည်းသူတို့အစီအစဉ်တွေရှိတယ်လို့လည်းဖော်ပြပါတယ်ရှင်အခုဒီလက်ရှိအစိုးရကလည်းမြန်မာပြည်ရဲ့ဒီလူခွင့်ရေးချိုးဖောက်မှုတွေအတွက်ကိုအမြဲတမ်းသူတို့စောင့်ကြည့်ပြီးတော့ပြီးခဲ့တဲ့မေလ10ရက်နေ့ကဆိုလို့ရှိရင်ဒီ British တပ်မတ်ကဗမာပြည်ရဲ့အစိုးရကိုလည်းဒီပြစ်ခတ်ရစဲရေချိုးဖောက်မှုတွေအတွက်ကိုတွေ့ဆုံဆွေးနွေးမှုတွေရှိခဲ့တယ်လို့ဖော်ပြပါတယ်ရှင်။အခုဗြိတိန်အစိုးရအနေနဲ့ပြောတာတော့တကယ်တကယ်အဖြစ်တော့အမျိုးသားစည်းလုံးညီညွတ်ရေးနဲ့ National Reconciliation ပေါ့နော်။အဲ့ဒီအတွက်ကိုကတော့အဓိကအနေနဲ့သူတို့ကတကယ်တွေ့ဆုံဆွေးနွေးမှုကဒါနိုင်ငံကိုတည်ငြိမ်အောင်ဖြည့်ရှင်းနိုင်မယ်လို့သူတို့ကယုံကြည်လက်ခံထားပါတယ်ရှင်။ကျမတို့ဒီဘာမှကန်သိအနေနဲ့ကလည်းအကြီးအစိုးရကိုအခုလိုမျိုးစိတ်မတ်ထုတ်ပြီးတော့ပြောယုံတာမဟုတ်ဘဲနဲ့တကယ်ပဲကမ္ဘာနိုင်ငံအသီးသီးအကောင်ဆောင်တွေနဲ့လက်တွဲပြီးတော့ဒီဗမာပြည်မှာတကယ်အပြစ်ခတ်တကယ်တနိုင်ငံလုံးပြစ်ခတ်ရစဲမှုတွေဖြစ်ဖို့ကိုသူတို့ကဥဆောင်ပြီးတော့လွတ်ဆောင်ပေးဖို့လဲကျမတို့ကတိုက်တွန်းပါတယ်ရှင်။